စင်ကာပူနိုင်ငံမှာတော့ကျောင်းတွေနဲ့အလုပ်တွေတော်များများကိုပိတ်ဖို့ဝန်ကြီးချုပ်လီရှန်လုံကဒီကနေ့မှပြောကြားလိုက်ပါတယ်။စင်ကာပူမှာအခုလက်တော်သတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေတိတိကျကျတိုးလာတာကြောင့်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အခုလိုပိတ်ဖို့လှုံ့ဆော်လိုက်တာဖြစ်ပါတယ်။အဓိကမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေကလွယ်ပြီးကျန်တဲ့ရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားလိုက်တာဖြစ်ပါတယ်။ဧပြီလ9ရက်နေ့တနင်္လာနေ့ကနေမေလ4ရက်နေ့အထိပိတ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်တကယ်လို့အခြေအနေတွေတိုးတက်မှုမရှိဘူးဆိုရင်တော့နောက်ထပ်တစ်လထပ်တိုးသွားနိုင်တယ်လို့လည်းပြောပါရယ်ကျောင်းတွေကတော့10ရက်နေ့ကစပြီးအိမ်ကနေပြီးတော့စာသင်တာတွေလုပ်သွားမှာဖြစ်တယ်လို့ပြောပါရယ်ဒါပြင်လူတွေအနေနဲ့အိမ်မှာရှိတဲ့မိသားစုကလွှင့်ရင်ကျန်တဲ့လူတွေနဲ့အပြင်မှာတွေ့ဆုံတာတွေမလုပ်ကြဖို့မလိုအပ်ရင်အပြင်မထွက်ကြဖို့ကိုလည်းသူကပြောကြားလိုက်ပါရယ်ဒီလိုမှအစားအစာဝယ်ဖို့ကိစ္စလိုမျိုးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဝယ်ဖို့အတွက်အပြင်ထွက်တာကလွဲရင်ကျန်တဲ့အချိန်တွေမှာအပြင်မထွက်ဘဲနေကြဖို့ဝန်ကြီးချုပ်လီရှန်လုံးကပြောပါရယ်စင်ကာပူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1100ကျော်ရှိပြီးတော့သေဆုံးသူ5ဦးရှိပါတယ်ခင်ဗျာ